ဗြိတိန်ပါလီမန်အတွင်းမနေ့တုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကအရေးဘဲအချက်တွေကိုဦးစားပေးဆွေးနွေးတင်ပြခဲ့ကြတယ်လဲဆိုတာကိုပြောပြပေးပါမယ်ရှင်ရခိုင်ပြည်ထောင်နယ်နဲ့ပတ်သက်ပြီးဗြိတိန်အစိုးရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနဲ့ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်ဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဥစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံလာခဲ့ရတဲ့အကြောင်းမကြာသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာစစ်သွေးကြွတို့ရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆွမှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းနာကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတရက်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အဲဒီနောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs, especially the needs of victims of sexual violence in both Northern Rakhine and in Bangladesh.
This includes ပထမအချက်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လေမိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကင်အတွက်ဖြေရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်းရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပြင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာကူညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကောက်ထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်။
Secondly, we must continue the patient work towards achieving a safe, voluntary, and dignified return of refugees. We shall press
the UNHCR to see this process and ensure that the refugees are returned to their homes. We shall press the UNHCR to see this process and ensure that the refugees are returned to their homes. We shall press the UNHCR to see this process and ensure that the refugees are returned to their homes. We shall press the UNHCR to see this process and ensure that the refugees are returned to their homes. We shall press ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကိုကဲဖို့တကဘာလုံးမှာစီကန်းနဲ့အညီဆုံးအဖွဲ့အဖြစ် UNHCR အဖွဲ့ဟာအကောင်းဆုံးပစ္စည်းကရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ
်။ Thirdly, we must continue international progress towards bringing to justice the perpetrators of human rights violence.
တတိယချက်ကခိုင်ဒီသားမှာလူခွင့်ရေးချူပေါမှုတွေနဲ့လိမ္မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းဖိအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းခွင့်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကဒီပရိပခဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမယ့်လူမျိုးတုံးတပြတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်သွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances,The UK should play a leading role in trying to support
နောက်ဆုံးအနေနဲ့ UK ကဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပြည်ပခန့်တွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့ကူညီကြိုးပမ်းသွားမှာဖြစ်ပါတယ်။ကိုဖီအန်နန်ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ
်။နှီးကုန်းချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝန်ကြီးမတ်ဖီကပြောကြားသွားပါတယ်ရှင်။